ေဆုံးမိချင်တာကဒီရွေးကောက်ပွဲစီးရင်ကာလအချိန်ဒီပါပြောမယ်ဆိုရင် COVID-19 အကျတဲ့ကာလကလည်းကုသတိကိုကျွန်တော်ရင်ဆိုင်နေရလို့ဆိုတော့နောက်တစ်ချက်ကဒီလာမယ့်ရွေးကောက်ပွဲအတွက်ပြောရမယ်ဆိုရင်ပါတီအသစ်တွေတော့များလဲပေါ်လာတယ်ဥပမာဆိုရင်အထင်ကြီးပါတီတွေဥရှိမန်းပါတီတို့ကိုကူကြီးပါတီတို့နောက်တစ်ခုကဒေါက်တာသက်ခိုင်တို့ဖွဲ့ရာတွေလည်းရှိလာတယ်အဲ့တော့နိုင်ငံရေးပါတီတွေဘက်ကလည်းပြောမယ်ဆိုရင်ဒီ3-4လလောက်ပဲကြာတော့မဲ့မက်ဆက်စီယုံကြီးကာလကသူတို့အတွက်တော်လေးရေးကြီးပါတယ်ခင်ဗျာအဲ့တော့ဒီအချိန်ဒီမှာမက်ဆက်စီယုံကြီးအတွက်နိုင်ငံရေးပါတီတွေအနေနဲ့အစစ်အစ်ဖြစ်နေပြီလားသူတို့မှာဘလို့ခက်ခဲတွေရှိတယ်လို့သိရပါလဲကိုဆိုင်ရဲ့ကြောကိုဆိုင်ရဲ့အမြင်အရင်ဆုံးသိကြပါတယ
်ကော်မရှင်အနေနဲ့ကျွန်တော်တို့ဒီလိုမျိုးနိုဝင်ဘာလအတိုင်းကျင်းပနိုင်ကြရှိတယ်လို့ပြောတဲ့ဟာကိုကျွန်တော်တို့ကြိုဆိုတယ်ဒါပေမဲ့တကယ်တမ်းလက်တွေ့အကောင့်တွေပေါ်ဖို့လက်တွေ့ပြင်ဆင်ဖို့ဆိုရင်တော့ကျွန်တော်ရုပ်ောက်ပွဲရက်တင်မကောက်ဘူးလုပ်ငန်းစဉ်တွေမှာစရွေးကြေညာဖို့လိုတာဘူးမက်ဆက်ဆွေးနွေးကာလ2လပဲလုပ်ပါလားဒါမှမဟုတ်ရှင်လည်းရက်တိုးဖို့ရှိသလားချို့ရလဲရက်တိုးပေးဖို့တောင်းဆိုရည်လည်းကျွန်တော်ရှိခဲ့တာ哦အဲ့တိုင်းရှိသလားနောက်ပြီးတော့ကိုယ်စားလောင်းအမိစင်တင်သွင်းတဲ့ကိစ္စတွေဘယ်တော့စလုပ်အောင်မလဲဆိုတဲ့ဟာကိုဒီချက်ပို့ပြီးတော့မှတိတိကျကျပြောမယ်ဆိုရင်တော့နိုင်ငံရေးပါတီတွေပို့ပြီးတော့မှအစင်းနဲ့ဖြစ်နိုင်ကြရှိတာပေါ့လေအခုလိုတော့ဇာတော့သူတို့ခံမှန်းမိပြင်ဆင်ဆိုတော့သူတို့လည်းခက်ခဲမယ်လို့ဟိုကျွန်တော်မြင်ပါတယ
်ဟုတ်ကဲ့အဲ့တော့ကျွန်တော်မြင်ချင်တာကအခုရွေးကောက်ပွဲအတွက်ကပြင်ရဆင်ရပြီပေါ့ကော်မရှင်ကအာဏာပိုင်တွေကပြင်ရဆင်ရပြီလက်တော်အဖြစ်ဒီကော်မရှင်ကပြင်ဆင်ဆောင်ရနေတာတွေကဟိုလုံလောက်မှုရှိလားကျင်းနဲ့အားရစရာရှိပါလ
ားကော်မရှင်အနေနဲ့ပြင်ဆင်နေမယ်လို့ကျွန်တော်တို့ယုံကြည်ပါတယ်တိုးပေမဲ့လည်းဘယ်လိုပြင်ဆင်နေလဲနောက်ပြီးတော့မှကျွန်တော်တို့ဟိုဘလိုမျိုးအစီအမံတွေရှိတယ်ဆိုတဲ့ဟာကိုမသိရတဲ့ခါမှာပို့ပြီးတော့စိုးရင်ပူပါတာပေါ့အထူးသဖြင့်တော့ဒီကယောဂါကလည်းရှိနေသေးတဲ့အတွက်ကြောင့်မို့လို့သာမန်ပြင်ဆင်မှုမျိုးတွေကတော့ကျွန်တော်စိုးရင်နေရာမရှိပေမဲ့ကယောဂါနဲ့ပတ်သက်လို့ရှိလို့ရှိရင်ဘလိုပြင်ဆင်နေလဲဆိုတော့ဥပမာအဖြစ်ကျွန်တော်အသိပညာပေးပြည်သူလူထုတွေကိုအသိပညာပေးလုပ်ငန်းတွေဘယ်လိုလုပ်မလဲဒီအခုချိန်ထိအသွားလာကန့်သတ်မှုတွေရှိနေတော့မယ်ဟိုနေတနေ့ရက်တနေ့ရက်အတွက်သွားလာကန့်သတ်မှုတွေရှိနေကြမလို့အသိပညာပေးလုပ်ငန်းတွေဘယ်လိုလုပ်ရမလဲလူ၅ဦးသက်ပုံမစုအောင်ဆက်ကိစ္စတွေရရှိနေကြမလို့ဒါတွေကိုကော်မရှင်အနေနဲ့ညွှန်ကြားချက်ဘယ်လိုရှိသလဲဆိုတာကျွန်တော်တို့မသိရဘူးနောက်တစ်ခါမက်ဆက်စီယုံးတွေဘယ်လိုလုပ်ရမလဲဆိုတာမသိတဲ့ခါမှာတော့ဘယ်ကော့ဆိုတဲ့ခါမှာကော်မရှင်ကဘယ်လိုပြင်ဆင်ထားလဲဆိုတာမသိရဘူးဖြစ်နေတာပေါ့လေအခုအထူးသဖြင့်တော့ကျွန်တော်တို့ဟိုနေဒီမှာဆိုလို့ရှိလို့ရှိရင်ဒီအသွားလာကန့်သတ်ချက်တွေရှိကြမလို့အနာမယောကတ္တတာမျိုးမရှိတော့မှရက်ွက်နေကြေးရနေလူတွေကသူတို့ဒီလူစိမ်းဝင်တာမျိုးတွေသူတို့မကြိုက်ဘူးဒါတစ်ချက်နောက်တစ်ခါကျွန်တော်တို့ခုအသွားလာကန့်တတ်မှုနဲ့ပတ်သက်လို့ရှိလို့ရှိရင်ဒီလိုလုပ်ငန်းစဉ်တွေအတွက်ကိုဘယ်လိုလုပ်လို့ရလဲဆိုတဲ့ဟာကိုပြင်ပြချက်တွေတိတိကျကျမရှိသေးဘူးဖြစ်နေတာပေါ့လေဆိုတော့မရှိသေးဆိုတာထက်စားလို့ရှိလို့ရှိရင်ကော်မရှင်အနေနဲ့ဒါကိုလူသိရှင်ကြားမထုတ်ပြန်သေးတာဘူးဆိုတော့ကျွန်တော်တို့အနေနဲ့တော့ခမန်းအသိခက်တယ်ကော်မရှင်ဟာဘယ်လိုပြင်ဆင်ထားပြီးပြီလဲအဲဆိုတဲ့ဟာပေါ့လေတေချာတာကတော့ပြင်ဆင်မှုဟာဒီလာမယ့်ရွေးကောက်ပွဲတက်ပြင်ဆင်မှုဟာအရင်ရွေးကောက်ပွဲတက်ကိုစာလို့ရှိရင်ကျွန်တော်တို့ပို့ပြီးတော့ကြီးမားတဲ့ပြင်ဆင်မှုမျိုးလိုပဲလို့ယူဆတယ
်။ဘက်ဆက်စီယုံးရဲ့ကာလာပဲဖြစ်ဖြစ်ရွေးကောက်ပွဲကျင်းပနေတဲ့အချိန်မှာဖြစ်ဖြစ်လွတ်လပ်မျှတမှုရှိခဲ့ရဆိုတဲ့ကိစ္စကစောင့်ကြည့်ရေးအဖွဲ့တွေကတော်လေးရေးကြည့်ပါတယ်။ကိုဆိုင်တို့လိုစောင့်ကြည့်ရေးအဖွဲ့တွေကပြင်ဆင်ထားမှုကရောဘယ်လောက်ထိရှိလဲဘလို့အခက်အခဲမျိုးတွေရင်ဆိုင်ရမယ်လို့မှန်းထားလိုက်တယ
်။ဆိုကျွန်တော်တို့ကတော့နိုဝင်ဘာလကိုရွေးကောက်ပွဲကျင်းပမယ်လို့မှန်းတဲ့တော်တော်လို့ကိုအဲ့အတွက်တော့ကျွန်တော်ရေပုံရအဖြစ်တော့ပြင်ဆင်နေတာပေါ့လေ။ဥပမာကျွန်တော်တို့အဖွဲ့အနေနဲ့ဆိုလို့ရှိရင်ကျွန်တော်တို့မဲစင်းကောက်တာတွေကိုမဲစင်းပညာတတ်တာတွေကိုကျွန်တော်တို့စောင့်ကြည့်မယ်။မဲဆက်စီယုံတာတွေကိုကျွန်တော်တို့စောင့်ကြည့်ဖို့အစီအစဉ်ရှိတယ်။ကြိုတင်မဲကျွန်တော်တို့စောင့်ကြည့်ဖို့အစီအစဉ်ရှိတယ်။နောက်ရွေးကောက်ပွဲနေ့နောက်ပြီးတော့မှမဲစင်းမဲရလက်တွေကိုကျွန်တော်တို့ပညာလာကျွန်တော်စောင့်ကြည့်ဖို့လုပ်တယ်။ဆိုအဲ့လိုစောင့်ကြည့်ဖို့အတွက်ကိုကျွန်တော်တို့ကတော့ငကောရထားချက်ရှိတာပေါ့လေ။ဒါပေမဲ့လည်းကျွန်တော်တိတိကျကျပြင်ဆင်ဖို့အတွက်ကကျတော့ရွေးကောက်ပွဲအချိန်စရင်မထွက်မချင်းကျွန်တော်တို့ဟိုပြင်ဆင်လို့မရဘူး။
နိုင်ငံတော်ပိုင်မီဒီယာတွေတုံ့တဲ့ကိစ္စအခုချိန်က COVID-19 ကာလအကျတဲ့ကြုံတဲ့ခါကျတော့အာဏာရပါတီကနိုင်ငံအစိုးရခေါင်းဆောင်ပိုင်းကလည်းဒီနိုင်ငံတော်မီဒီယာတွေကိုတုံးပြီးတော့ပြောရဆိုရတာတွေရှိပါတယ်အခြေအနေကဒါပေမဲ့တကယ်တမ်းမက်ဆက်စီယုံးကာလကြုံလာလို့ရှိရင်ဒါနဲ့တည်းပြဿနာရှိရဲစိုးရင်ကြတယ်ကျွန်တော်တို့ကြားတော့ဆိုရှင်ဒါဟာမက်ဆက်စီယုံးဆန့်သွားမှာကိုစိုးရင်ကြတဲ့လူတွေရှိပါတယ်အခု let alone အဲ့တော့နိုင်ငံတော်မီဒီယာတွေကနေပြီးတော့အာဏာရပါတီကတုံးနေပြောနေတာတွေကိစ္စကတော့မက်ဆက်စီယုံးကာလမှာတစ်ဖက်သက်ဆန်တဲ့အခြေအနေမျိုးဖြစ်သွားနိုင်လားကိုဆိုင်အမြင်သိချင်ပါတယ
်အဲ့ဒါတော့ကျွန်တော်တို့အားလုံးစိုးရိမ်ပူပန်နေတဲ့ကိစ္စပါပဲစိုးရိမ်ပူပန်လဲစိုးရိမ်ပူပန်ထိုက်တယ်လို့ဟိုကျွန်တော်တို့ပြောလို့ရပါတယ်ဘာဖြစ်ဆိုတော့ပြီးခဲ့တဲ့အစိုးရလက်ချက်မှာလဲဒီနိုင်ငံပိုင်မီဒီယာတွေကိုဟိုပြီးခဲ့တဲ့ကျွန်တော်တို့အာဏာရတဲ့ပါတီကအသုံးချတယ်ဆိုတော့ကျွန်တော်ဆွတ်ဆွဲချက်တွေရောဝေဖန်ချက်တွေရောအများကြီးမြင့်တက်ခဲ့တာဟုတ်ဆိုတော့အဲ့အတွက်လဲကျွန်တော်တို့ခုချိန်မှာအလားတူဟိုစိုးရိမ်ပူပန်မျိုးမျိုးရှိတယ်ဆိုတာဒါယထာပူရကြတယ်လို့ကျွန်တော်တို့ပြောလို့ရတယ်ဆိုအထူးသဖြင့်တော့ COVID-19 ကပ်ရောဂါဖြစ်နေတဲ့အတွက်ကြောင့်မလို့message ceo တွေမှာ message ceo ကြီးလှုပ်ရှားမှုတွေအကန့်အသတ်ဖြစ်မှာပဲလူစုလူဝေးရင်ကျွန်တော်လို့လို့ရကြမှာလို့ရမယ်အဲကျွန်တော်တိတ်အိတ်သင်း message တာမျိုးတွေလက်ဆောင်လက်ကမ်းစာဆောင်တွေပေးတာမျိုးတွေဟာ blog ကြီးလုတ်ခွင့်ရှိမယ်ဆိုတာမသိရဘူး ဆိုတော့အာဏာမရတဲ့ပါတီတွေအတွက်ကတော့မဲဆက်စီယုံကြီးပြည်သူလူထုစီကိုသူတို့ရဲ့မဲဆန္ဒရှင်တွေစီကိုရောက်ဖို့အတွက်ကတော့သူတို့အခက်အခဲတွေပိုရှိရအောင်ဆိုတော့ online ပေါ်မှာအာကျွန်တော်တို့ message ကြမယ်အထူးသဖြင့် Facebook တွေ social media တွေပေါ်ကနေ message ကြမယ်ဆိုတာလေဒါလည်းကျွန်တော်တို့အကန့်အသတ်ရှိတယ်ဟိုဒီဟာကိုမြို့နေမြို့ပေါ်မှာရှိတဲ့သူတွေအတွက်ကတော့လက်လန်းမိပေမဲ့နေမှာရှိရဲ့ကျွန်တော်သူတွေအတွက်ကကြတော့ရုပ်မြင်သံကြား radio တို့ကသာတို့အတွက်အဲကျွန်တော်လက်လန်းမိရဲ့ကိစ္စဆိုတော့သူတို့နေနဲ့အဲနေမှာရှိရဲ့ဟိုအတွက်ကတော့ကျွန်တော်တို့ဒီအခက်အခဲရှိရပါလေ
နောက်ချက်ကယူကောက်ပွဲနဲ့ပတ်သက်လို့လူလူစိတ်ဝင်စားမှုပေါ့ဘာလို့လဲလူလူပါဝင်မှုကလည်းယူကောက်ပွဲတက်ကရေးကြီးပါတယ်အခုကိုဗစ်ကာလအကျတရားလည်းဖြစ်နေတယ်ပြောရရင်တော့ချင်းဒီမြူးမြူးကြောင့်ကြုံနေရတယ်ဆောင်းနေအကျတရားဆာကြုံနေတော့လူဒီယူကောက်ပွဲနဲ့ပတ်သက်လို့လူစိတ်ဝင်စားမှုနဲ့ပတ်သက်လို့ကိုဆိုင်ဘယ်လိုမြင်လဲကြောင
့်ကိုဗစ် -19 ဖြစ်ခင်2019ပြီးခဲ့တဲ့နှစ်မှာကျွန်တော်တို့စစ်တမ်းကောက်တယ်အဲ့စစ်တမ်းမှာတော့တကယ်လို့လာမယ့်စနေတနင်္ဂနွေမှာယူကောက်ပွဲကျင်းပခဲ့မယ်ဆိုလို့ရှိရင်မဲပေးဖို့အစီအစဉ်ရှိသလားလို့ပြောတဲ့ခါမှာမဲပေးမယ်လို့ကျွန်တော်ယတိပြတ်သုံးပြတ်ထားတဲ့ရကန်တုန်းက48ရကန်တုန်းပဲရှိတယ်။ဒါအဲ့အချိန်တုန်းကပြောခဲ့တဲ့အနေအထားမျိုးပေါ့။ဆိုတော့ဒီလိုကာလမျိုးမှာဒါအကြီးအကျယ်ဆုံးကိစ္စပဲ။ပထမချက်ကကျတော့ပြည်သူလူထုအနေနဲ့မဲသွန်းပေးတဲ့ခါမှာယောဂကုသခံရနိုင်တယ်လို့ယူဆလို့ရှိရင်မဲထွက်ပေးမှာမဟုတ်ဘူး။နောက်တစ်ချက်ကကျတော့လေကျွန်တော်တို့ COVID-19 ဖြစ်တဲ့ကြောင့်မလို့စားဝတ်နေရေးစီးပွားရေးရကျွန်တော်တို့ကျက်တဲနေတဲ့အချိန်မျိုးမှာယူကောက်ပွဲဟာသူတို့ရဲ့ပထမဦးစားပေးဖြစ်ချင်မှာဖြစ်မှာ။ဆိုတော့အကြီးအကျယ်ဆုံးတစ်ချက်ကတော့ပြည်သူလူထုအနေနဲ့မဲဆန္ဒရှင်အနေနဲ့အဲကျွန်တော်ယူကောက်ပွဲဟာသူတို့ရဲ့လာမယ့်အနာဂတ်အတွက်အရေးကြီးတယ်ဆိုတာကိုပြောဖို့ကတော့ကျွန်တော်တို့ခေါ်တော့မဲဆန္ဒရှင်လှုပ်ဆော်ရေးကျွန်တော်ဗုဒ္ဓ education တွေပြီးတော့မှဗုဒ္ဓ mobilization ကမဲဆန္ဒရှင်လှုပ်ဆော်ရေးတွေကကျွန်တော်အရေးကြီးဆုံးကိစ္စပဲဆိုတော့အဲ့ဒါလေးကိုကျွန်တော်တကယ်တကယ်မလုံနိုင်ဘူးဆိုရင်တော့ကျွန်တော်တို့ပြီးတော့လူအများကြီးကိုကျွန်တော်တို့ရောက်အောင်မလုံနိုင်ဘူးအထူးသဖြင့်ကြီးလက်မှနေတဲ့သူတွေစီကိုရောက်အောင်မလုံနိုင်ဘူးဆိုရင်တော့ကျွန်တော်တို့ဒီပြည်သူလူရဲ့ဒီကောက်ပွဲပေါ်မှာစိတ်ဝင်စားမှုကျွန်တော်တို့ညှိနှိုင်းနိုင်မှာမဟုတ်ဘူ
းပါတီဒီကြားမှာလွတ်လပ်လပ်နဲ့လက်ဆွဲစည်းုံနိုင်ခွင့်မြင့်မြတ်တတနဲ့လက်ဆွဲစည်းုံနိုင်ခွင့်
ဟုတ်ကဲ့
ဒီချင်းဒီတရဖြစ်လာဖို့ဆိုရင်မြန်မာနိုင်ငံမှာလက်ရှိကြုံနေရတဲ့ကိုဗစ်ချီနေနဲ့ကိုဆိုင်တို့အနေနဲ့ဘယ်လိုများအကြံပြုချင်လဲဘယ်လိုများမြင်လဲဗ
ျအဓိကတော့ဗျာကျွန်တော်တို့ခုနကပြောသလိုပဲဆိုရှယ်မီဒီယာနဲ့အွန်လိုင်းကိုအသုံးပြုမယ်ဆိုတာကကျွန်တော်တို့ပါတီတွေအတွက်လည်းအကန့်အသတ်ရှိတယ်ကျွန်တော်တို့ဒီငွေရန်ပုံငွေတောင့်တင်းတဲ့သူတွေအတွက်ကတော့ဆိုရှယ်မီဒီယာရဲ့သုံးပြီးတော့သုံးဆနိုင်မယ်ရန်ပုံငွေမတောင့်တင်းတဲ့ကျွန်တော်ပါတီတွေအတွက်ကတော့ဒါအခက်အခဲဖြစ်နေတယ်ဆိုတော့ဒီကောက်ပွဲမှာအရေးကြီးဆုံးစံနှုန်းတစ်ခုကပါဝင်ရှင်ပြိုင်တဲ့နိုင်ငံရေးပါတီတိုင်းပါဝင်ရှင်ပြိုင်တဲ့ကိုယ်စားလှယ်တိုင်းဟာဒန်းတူညီများတဲ့ကွင်းပြင်ဒန်းတူညီများတဲ့ကျွန်တော်တို့ကစားကွင်းကိုရောက်ဖို့လိုလာ။ဆိုတော့အဲ့လိုမျိုးအတွက်ကိုတော့ကျွန်တော်တို့အကြံပြုချင်တာကအရှိလောလောဆယ်မှာကျွန်တော်နိုင်ငံပိုင်မီဒီယာရှိတဲ့ပုံမှန်အတိုင်းဆိုရင်တော့နိုင်ငံပိုင်မီဒီယာတွေကိုဒီကောက်ပွဲနားမိတဲ့အခါမှာ5မိနစ်10မိနစ်ကျွန်တော်တို့မိန့်ခွန်းပြောခွင့်ရတယ်နိုင်ငံရေးပါတီတိုင်းက။ဟောဒီဟာကိုအတွက်ကိုကျွန်တော်ကဒီလိုအချိန်အမျိုးမျိုးမှာဒီဟာအပြင်ကိုကျွန်တော်တို့လုပ်ဖို့လိုလာ။ဥပမာဖြစ်တော့ကျွန်တော်တို့နိုင်ငံပိုင်မီဒီယာတွေကိုနိုင်ငံရေးပါတီတိုင်းကနေပြီးတော့မှကျွန်တော်မက်ဆေ့ချ်စီးပွားကာလမှာပုံမှန်ခုနကပြောသလို5မိနစ်10မိနစ်တည်းမကမှတပတ်မှာကျွန်တော်တို့ဟိုဘယ်နှမိနစ်3ခွင့်ရှိတယ်ဆိုတာမျိုးကိုအခုပါဝင်ရှင်တဲမဲ့နိုင်ငံရေးပါတီတိုင်းကိုကျွန်တော်တို့ဟိုအခွဲရန်ကြကျွန်တော်အချိန်ပေးတာမျိုးအားမျိုးလုပ်မယ်ဆိုရင်တော့ဟောကျွန်တော်တို့နိုင်ငံရေးပါတီတိုင်းကနိုင်ငံနေပြီးတော့မှဩသူတို့ဟာရွေးကောက်ပွဲမှာတန်းတူညီမျှဆိုတာပါဝင်ရှင်တိုင်းခွင့်ရတယ်လို့ကျွန်တော်တို့ထင်မှတ်တယ်သူတို့ယူဆတယ်ဆိုရင်သူတို့အရှုံးနိုင်ရလက်ကိုလည်းသူတို့အတိမတ်ပြုမှာပဲတကားဆက်ဆက်နေတာဆိုတော့ရွေးကောက်ပွဲကာလမှာဒန်းညီများဆိုရှင်နိုင်ခွင့်မရဘူးဆိုလို့ရှိရင်ရွေးကောက်ပွဲပြီးသွားတဲ့ခါမှာရွေးကောက်ပွဲရလက်ပုံမှာဒါကသူတို့မညီမများဖြစ်တယ်လို့ယူဆရရှိရွေးကောက်ပွဲရလက်ကိုကန့်ကွက်မှုတွေပိုများမယ်ဆိုတော့ဒီဟာကိုရှော့ချခြင်းနဲ့ရွေးကောက်ပွဲအငင်းပွားမှုတွေကိုရှော့ချခြင်းနဲ့ဆိုရင်ကျွန်တော်ကရွေးကောက်ပွဲအကြိုကာလမှာဒန်းညီများဆိုပါဝင်ခွင့်ရှိတယ်ဆိုတဲ့အခြေအနေမျိုးကိုနိုင်ငံရေးပါတီတိုင်းကိုကျွန်တော်တို့အာမခံချက်ပေးဖို့လိုတယ်အဲ့လိုရှုမြင်လာအောင်ကျွန်တော်တို့လို့ဆောင်ချက်တွေလုပ်ပေးဖို့လိုတယ
်ပြောရမယ်ဆိုရင်တော့ COVID-19 ကာယရောဂါကျတဲ့ကြောင့်လို့ဒီကဘာလုံးမှာလည်း new normal ဆိုပြီးတော့ပုံစံသစ်နဲ့ဘယ်လိုမျိုးထိုင်သွားကြမလဲဆိုပြီးတော့စဉ်းစားနေကြတဲ့အချိန်မှာပေါ့အဲ့တော့ဒီလိုမျိုးပဲရွေးကောက်ပွဲနဲ့ပတ်သက်လို့လည်းရှိပြီးသားရွေးကောက်ပွဲဆိုင်ရာလှုပ်ထုပ်လုပ်နည်းတွေဥပဒေစီရင်စီကနေဒါရီနဲ့ပတ်သက်လို့ပြင်ဖို့ဆင်ဖို့လို့လားအထူးစီမံနေဖို့ဆောင်ရွက်ဖို့လိုပါလားခင်ဗျာဥဒေတာ
ဆိုလက်ရှိအနေအထားကျွန်တော်တို့ရဲ့လက်ရှိရှိနေတဲ့ဥပဒေမူပေါင်းမြူကောက်ပွဲနဲ့ပတ်သက်တဲ့ဥပဒေမူပေါင်းတွေအားလုံးလုံးလုံးနေဒီအားလုံးကပုံမှန်အခြေအနေမှာစီမံခန့်ခွဲမှုအတွက်ပဲကျွန်တော်တို့ကစဉ်းစားထားတာပေါ့လေဆိုတော့ဒီလို COVID-19 ကာလမျိုးမှာဖြစ်တဲ့တော်မလို့အဲ့ဒီအတွက်ကိုကျွန်တော်တို့အထူးပြုလုပ်ချက်တွေကျွန်တော်တို့အထူးကျင့်သင်ရမှာလေအများကြီးရှိတယ်ဆိုတော့ယူကောက်ပွဲနေ့မှာလည်းကျွန်တော်တို့ကြိုတင်မဲတွေပြေးဖို့အတွက်ကိုတောင်ကိုရီးယားမှာတိုက်တွန်းသလိုကျွန်တော်တို့လည်းတိုက်တွန်းလို့ရတယ်ဒီကိုကြိုတင်မဲတွေပြင်ချင်အဖြစ်ယူကောက်ပွဲနေ့မှာလူစုလူဝေးကိုကျွန်တော်ရှော့ချနိုင်တယ်ဒါပေမဲ့လက်ရှိရှိနေတဲ့ကျွန်တော်တို့ရဲ့ကြိုတင်မဲပေးတဲ့ဥပဒေမူပေါင်းရဆိုလို့ရှိရင်ကျွန်တော်နာမကျန်းဖြစ်နေတဲ့သူတွေချားနာနေတဲ့သူတွေကြိုတင်မဲပေးလို့ရတယ်ကျွန်တော်မတော်လာနိုင်တဲ့တက်ကြီးရွယ်ဟိုတွေဒါပေမဲ့အခုလိုမျိုးကျွန်တော်တို့ quarantine center မှာရှိနေတဲ့သူတွေနေအတော်လာဆက်သက်ခံထားရတဲ့နေရာမှာရောက်နေတဲ့သူတွေအတွက်မဲပေးဖို့ကျွန်တော်အဲ့ဒီအတွက်မရှိဘူးသူတဘောကတော့အဲ့လိုဟာမျိုးလေးတွေကျွန်တော်တို့အတွက်မရှိဘူးနောက်တစ်ခါကျွန်တော်တို့ မက်ဆာနာရှင်သိပညာပေးလုပ်ငန်းမှာလည်းကျွန်တော်တို့ဒီပြည်သူလူထုအနေနဲ့မဲယုံနေလာတဲ့အခါမှာကျန်းမာရေးနဲ့ပတ်သက်လို့ဘယ်လိုတွေလုပ်ရမလဲဆိုတာမျိုးကျွန်တော်တို့ဒီမှာဆိုမှင်တို့တာရရှိတယ်တုံးထုတာရရှိတယ်တုံးထုတာတွေကဒုတိယကနေတယောက်တုံးထုမယ်ဆိုလို့ရှင်ကုဆက်နိုင်တာမျိုးရှိတယ်မှင်တို့တာတွေကုဆက်နိုင်တယ်မျိုးဆိုတော့ဘောကတော့ဗျာလက်ရှိရှိနေတဲ့ကျွန်တော်တို့ဥပဒေမူပေါင်းဟာဒီ COVID-19 ကာလကာယောဂကာလမှာပြောဒီပြောပြရှိတာကြောင့်မြန်မာနိုင်ငံမှာကူးစက်တဲ့ယောဂအခုလောလောဆယ်ကြီးက200ကျော်ကျော်ပဲရှိသေးတယ်။ကူးစက်ယောဂကိုလည်းထိချုပ်နိုင်တယ်ဆိုသဘောမျိုးလည်းပြောတာတော့ရှိတာပေါ့လေ။ဒါပေမဲ့လည်းတေချာလာတော့ကျွန်တော်တို့ကူးစက်ယောဂဟာရှိနေတယ်။ဒါကဒီအတွက်တော့ကျွန်တော်တို့အဆင်သင့်မဖြစ်သေးဘူးလို့ပြောလက်ရှိဥပဒေမူပေါင်းကိုကြည့်မယ်ဆိုတော့အဆင်သင့်မဖြစ်သေးဘူးလို့ကျွန်တော်တို့ယူဆလို့ရပါတယ
်။အခုရှိနေတဲ့အခင်းချင်းအရာဆိုရင်လွတ်လပ်မျှတတဲ့ရွေးကောက်ပွဲတရားဖြစ်ဖို့အတွက်အဆင်သင့်ဖြစ်ပြီလား။ဖြစ်နိုင်ပါမလား။ကုဆိုင်မြင်သိချင်ပါ
လွတ်လပ်မြတ်တဲ့ရွေးကောက်ပွဲလို့ပြောတဲ့အခါမှာကျွန်တော်တို့ဟိုစံနှုန်းတွေကတော့ကျွန်တော်တို့ခုနပြောတဲ့ပွင့်လင်းမြင်သာမှုနောက်တစ်ခါနိုင်ငံသားအလုံးပါဝင်နိုင်ခွင့်ရှိဖို့နောက်တစ်ခါကျွန်တော်တို့ဥပဒေမူပေါင်းရတာဝန်ခံမှုတာဝန်ယူမှုပဲဒါကတော့တစ်ပိုင်းပေါ့လေဆိုတော့အရေးကြီးဆုံးတစ်ချက်ကကျတော့ဒီရွေးကောက်ပွဲကျင်းပဖို့အတွက်ကိုနိုင်ငံရေးပါတီတွေအလုံးကြားထဲမှာသဘောတူညီချက်ရပြီလားပေါ့ဒါကဒါအရေးကြီးဆုံးကျွန်တော်တို့ဟိုကျွန်တော်တို့ဟိုကိစ္စပဲတချို့ကလည်းရွေးကောက်ပွဲဘယ်လိုကျင်းပမလဲလို့တောင်းဆိုတာရှိတယ်ဘယ်လိုလုပ်ကြမလဲတောင်းဆိုတာရှိတယ်တချို့ကလည်းမကျင်းပတဲ့မှုရွှေ့ဆိုင်တဲ့နယ်လို့ဆိုတဲ့သဘောထားမျိုးရှိခုအထူးသဖြင့်နိုင်ငံရေးပါတီတွေကြားမှာဆိုတော့ကျွန်တော်အမြင်ပြောရရင်တော့ပထမဦးဆုံးကျွန်တော်တို့ရွေးကောက်ပွဲလုပ်ဆောင်မှုမီးတွေဟာတန့်ရှင်းမြတ်တဲ့ရွေးကောက်ပွဲစီကိုတွားမလားလို့ကြားလာဆွဲဟာတော့ကျွန်တော်တို့ဒီပညာပိုင်းဆိုင်ရာကျွန်တော်တို့တုံ့ပြန်ရမယ့်အချက်ပေါ့လေဒါပေမဲ့တစ်ချိန်နဲ့ဒီချက်ပုံပြီးရေးကြည့်တာကတော့ရွေးကောက်ပွဲကျင်းပတဲ့လားမကျင်းပတဲ့လားဆက်လို့စင်လားချစ်ဆိုင်စင်လားဆိုတဲ့ဟာကိုနိုင်ငံရေးပါတီတွေကြားထဲမှာနိုင်ငံရေးကသဘောတူညီချက်ရရှိပြီလားဆိုတဲ့ဟာပို့ပြီးတော့အရေးကြီးလို့ယူဆရတယ်။ဆိုတော့ကျွန်တော်ထင်ပါတယ်ကျွန်တော်တို့အခုလက်ရှိချက်ချင်းဟိုလုံးဝမကိစ္စကြတော့ရွေးကောက်ပွဲကိုကော်မရှင်ကနေနိုဝင်ဘာလမှာကျင်းပမယ်လို့ပြောတယ်။ဆိုတော့ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့မှပါဝင်ရှင်ပြိုင်နဲ့နိုင်ငံရေးပါတီတွေအားလုံးကြားထဲမှာပါဝင်ရှင်ပြိုင်နဲ့ကိုယ်စားလှယ်လောင်းတွေအားလုံးကြားထဲမှာသဘောတူညီချက်ရရှိပြီလားဆိုတဲ့ဟာကကျွန်တော်တို့ရွေးကောက်ပွဲပေါ်မှာရွေးကောက်ပွဲရဲ့တရားဝင်မှုဒီကဘွေတရားမျှတမှုကိုပို့ပြီးတော့မှကျွန်တော်တို့ဟိုတက်ရောက်မှုရှိတယ်လို့ကျွန်တော်ပို့ပြီးတော့မြင်ပါတယ
်။ဟုတ်ကဲ့ကုဆန်းရေးကြော်စွာအခုလိုရှင်းပြသွားတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ဒီကနေ့
မင်္ဂလာပါရှင်။ဦးစီတူအောင်